ထောင်ထားမဲ့နေဆက်ဖြတ်ကျော်မှုနဲ့မြန်မာနိုင်ငံသား200နီးပါးအဖမ်းခံနေရတဲ့အိန္ဒိယနိုင်ငံမဏိပူရပြည်နယ် Impa, Bohu Jintama Jin Jakan Yaduri, Asanga Khan, Sanabyake Yaga Akuro, Tao Anabandune Yinaimu Asinti Dwarajao, Sanabyamu Asota Dwabi Pibare, Dabibem Migine Adu Ajin Jakan Yare, Klingeri Abawin Ajinda Amyabyaha, Sao A Eta Kanaimu, A Witteri Lu Adinetti, Sato Yi Akakeba Joni Yare, Lutaune Niza Duriga Biobare, Dijao Dinim, Pipuja Apiezo Gura Masumunga Pibabi Bashia.
အိန္ဒိယနိုင်ငံလူဝင်မှုကြီးကြပ်ရေးဥပဒေအရအထောက်ထားမဲ့နယ်စပ်ဖြတ်ကျော်မှုနဲ့မြန်မာနိုင်ငံသားအယောက်200နီးပါးဟာမဏိပူရာပြည်နယ်အင်ဖာဗဟိုကျင်းနောင်မှာဖမ်းဆီးထိန်းသိမ်းခံရတာဖြစ်ပါတယ်။အင်ဖာမြို့ကဗဟိုကျင်းနောင်မှာလာပေါင်းများစွာအကျဉ်းချခံရတာကနေလွတ်ရဆဲခဲ့ပေမဲ့ပြန်မလွတ်ဘဲနဲ့ဆက်ပြီးတော့ထိန်းသိမ်းခံရတာကြောင့်အမျိုးသမီးတွေဦးဆောင်ပြီးတော့ဒီဇင်
ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့
ကျွန်တော်တို့တရင်ပို့လာတယ်သူတို့နှိမ့်နှိုင်းကြီးလို့ကျွန်တော်တို့ဒီပရိုမီတာဆိုတဲ့အခါနဲ့တစ်စင်းကျွန်တော်တို့တရင်ပို့လာတယ်သူတို့နှိမ့်နှိုင်းမှုလို့ပြောမှဒီအကောင်ဆုံးအမြန်ဆုံးလွတ်မြောက်နိုင်အောင်ကျွန်တော်တို့ကျူစာပေးမယ်ဆိုတဲ့နှိမ့်နှိုင်းမှုနဲ့သူတို့ပြည်လေအောင်လုပ်ကြတယ်နောက်တပတ်တစ်ချိန်မိသားစုနဲ့ဖုန်းဆက်သူတွေခွင့်ပေးမယ်ဆိုတဲ့ပုံစံမျိုးနဲ့တလောစီတပတ အဆောင်နဲ့ထားတယ်လို့ကျွန်တော်တို့ကြားသိရတယ
်။အဲ့ဒီအချိန်တုန်းကဆန္ဒပြခဲ့တဲ့အမျိုးသမီးတွေကိုထောင်အာဏာပိုင်တွေကနှင်းတော်ထဲမှာပြစ်ဒဏ်ပေးခဲ့တယ်လို့ပြင်းပြင်းထန်ထန်ရိုက်နှက်ခဲ့တာကြောင့်လက်ရှိအကျဉ်းချနေစေအမျိုးသားတဦးကမြမရက်ဖက်အဖွဲ့အစည်းတစ်ခုကိုအကျဉ်းထောင်တွေကနေဆက်သွယ်ခဲ့ပြီးတော့ VOA ကိုသတင်းပေးပို့ခဲ့တာဖြစ်ပါတယ်။နောက်ပိုင်းမှာတော့ဆန္ဒပြတဲ့သူတွေနဲ့ထောက်အနာပိုင်တို့ကြားညှိနှိုင်းမှုတွေရခဲ့ပေမဲ့အကျဉ်းသားတွေမှာတော့အခက်အခဲတွေနဲ့ရင်ဆိုင်နေရဆဲဖြစ်ပါတယ်။အကျဉ်းသားတွေထဲမှာမိခင်နဲ့အတူထောင်ကျခံနေရတဲ့ကလေးငယ်တွေပါပါဝင်နေတာမို့အခုချိန်ကစောင်းရသည်ဖြစ်တဲ့အတွက်အအေးတံကိုကာကွယ်ပေးနိုင်တဲ့အဝတ်အစားမလုံလောက်တယ်လို့အစားအသောက်ပါလုံလောက်မှုမရှိဘဲဖြစ်နေတယ်လို့ထောင်နဲ့နီးစပ်သူတွေကပြောပါတယ်။အကျဉ်းချခံရသူတွေထဲမှာအသက်မပြည့်တဲ့ကလေးငယ်ကအယောက်30ထက်မနည်းရှိနေပြီးတော့အေးလို့နဲ့ရာသီမို့လို့အတော်လေးကိုဒုက္ခရောက်နေကြတယ်လို့အဖမ်းခံရသူတွေရဲ့မိသားစုဝင်တဦးဖြစ်တဲ့မဆုစုက VOA ကိုပြောပြပါဗျ
။ဒီဘက်ကစီတော့သူတို့မနေ့ကနေမင်းကြီးထမကလည်းဖုန်းဆက်သွင်းလာပါတယ်။အဲ့သူတို့ခုတော့ဆရာစားစိတ်ပဲဒီဘက်စီတောင်းတာပေါ့နော်စားစိတ်လွှဲပေးဖို့ရာသူတို့ခဏနေစားတော့လာစမပြီးတော့လို့အဲ့လိုမျိုးပဲတိချားပါတယ်လို့လို့ဆေတော့ခေါင်းထဲမှာတော့သူတို့ပြောရတော့ကျက်ရတော့မျိုးစုံပေါ်ဒီစားစားတော့အစမကြီးကရောကလေးတွေနဲ့ပတ်သက်ပြီးရောအိမ်မြတာစားတယ်ရောကလေးတွေရောဆိုတော့ဒီခုကစောင်းရပြီဖြစ်တဲ့အတွက်အိမ်ကြီးအနေနဲ့မလီဘူးဆောင်မှာအရင်ချမ်းနေတဲ့အဲဒီကလေးတွေမှလည်းဝန်စားတွေသူတို့ပေးရလို့လည်းမရှိဘူးရှိတဲ့ဝန်စားတွေကလည်းသူတို့နစ်ကြော်ပြီးဆိုတော့အစုပ်တွေကိုဖားသေးဝင်နေရတယ်ဆိုတဲ့အကြောင်းအနက်ကိုလုံးလုံးလောက်စီးရမရှိဘူးကလေးတွေမှလည်းပြက်နေတဲ့အကြောင်းပေါ့နော်ညီမကြီးရောဖုံးပြောတဲ့နေရာလေ
းမနီပူရာပြည်နယ်အင်ဖာဗဟိုကျင်းတော်နဲ့မှာမြန်မာနိုင်ငံသားဘလောက်များများကိုဖမ်းဆီးထားတယ်ဆိုတာကိုတော့ပြည်နယ်အာဏာပိုင်တွေဘက်ကတရားဝင်သတင်းထုတ်ပြန်ထားတာမရှိပါဘူး။ဒါပေမဲ့အိန္ဒိယဘက်ကလာတဲ့သတင်းတွေမှာတော့အယောက်200နီးပါးဖမ်းဆီးခံထားရတယ်ဆိုတာကိုရေးသားဖော်ပြကြတယ်လို့အဲ့ဒီအထက်မှာအမျိုးသားက130လောက်ပါပြီးတော့ကျန်တာတွေကတော့အမျိုးသမီးတွေနဲ့ကလေးငယ်တွေဖြစ်တယ်လို့အကျဉ်းသားတွေနဲ့နီးစပ်သူတူက VOA ကိုပြောပြပါတယ်။အသက်မပြည့်သေးတဲ့ကလေးငယ်တွေလည်းမိခင်တွေနဲ့အတူအကျဉ်းထောင်ထဲမှာအထိမ့်သိမ်းခံနေရတာဖြစ်ပါတယ်။ဒီလူတွေထဲမှာအများစုကတော့ပြစ်ဒဏ်ရောကြတဲ့နဲ့ဒဏ်ငွေကိုပါဆောင်ထားပြီးသူတွေဖြစ်ပြီးတော့လူရဲစစ်နေတဲ့သူအများပြားကိုပြန်မလွတ်ဘဲနဲ့ဆက်ပြီးတော့ဖမ်းဆီးထိန်းသိမ်းထားတာဖြစ်ပါတယ်။အိန္ဒိယခြေဆိုင်ရက်ဖက်လူခွေအဖွဲ့တစ်ခုဖြစ်တဲ့ India for Myanmar ကစလိုင်းဒိုခါကတော့အခုလိုမျိုးဖမ်းဆီးထိန်းသိမ်းထားတဲ့သူတွေကိုလူသားချင်းစာနာထောက်ထားမှုအရာပြန်ပြီးတော့လွှတ်ပေးနိုင်ရေးနိုင်ငံတကာကဝိုင်းဝန်းကူညီတောင်းဆိုပေးကြဖို့တောင်းဆိုပါတယ်။
အကြီးကတော့ဒီဖန်စီခံရတဲ့ foreigner အဲ့နဲ့ဖန်စီခံရတဲ့ဆိုတဲ့ဟာမျိုးတွေပြစ်ဒဏ်လွန်လွန်မြောက်ပြီးသားလူတွေဟာမျိုးကတော့ UNHCR ကနေထင်းထင်းဆောင်းရှောက်ဖို့တော့ကန့်ဆန့်သိနေလို့ကျွန်တော်တို့ယူဆပါတယ်ဗျအတောက်လျှောက်တောင်းဆိုမှုတွေလုပ်နေပေမဲ့သူတို့ဘက်ကတုံ့ပြန်မှုမရှိနေတဲ့ခါကျတော့ကျွန်တော်တို့အင်မတန်အော်တယ်ဆိုတော့အခွင့်အရေးမျိုးစုံရှုံးရှုံးနေတဲ့မြန်မာနိုင်ငံသားတွေဟာမျိုးတို့တော့အကူအညီနေနေတဲ့အနေအထားဖြစ်တယ်ဆိုတော့ကျွန်တော်တို့ပြောချင်တာကအတိကဒီ တရားရင်ဆိုင်နေတဲ့လူတွေကိုတော့ကျွန်တော်တို့မတောင်းဆိုရပါဘူး။ဒါပေမဲ့တရားရင်ဆိုင်ပြီးသားလူတွေမြန်မာနိုင်ငံပို့လို့မရပါဘူးဆိုတော့အကြောင်းပြချက်နဲ့ပြည်ချီထိန်းသိမ်းခံရတဲ့ဟာကကျတော့ဒါနိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့လည်းမြန်မာတန်ဟိုတာဝန်မေးရကြလုံးတယ်လို့တော့ကျွန်တော်ယူဆပါတယ်ခင်ဗျာ။
အကျဉ်းနောက်မှာဆန္ဒပြတာနဲ့ပတ်သက်ပြီးမဏိပူရအစိုးရဘက်ကတော့တစုံတရာသတင်းထုတ်ပြန်တာမရှိသေးပါဘူး။နောက်ပြီးတော့ဒီလိုတွေနဲ့ပတ်သက်ပြီးတော့သူတို့ဘလို့ဆက်ပြီးတော့ဆောင်ရွက်သွားမယ်ဆိုတာကိုလည်းထုတ်ပြန်ပြောဆိုတာမရှိခဲ့ပါဘူး။မြန်မာနိုင်ငံသားတွေဟာနေဆက်ကိုနေစဉ်သလိုဖျက်ချော်ပြီးတော့မဏိပူရဘက်ကရက်ကန်းလုပ်ငန်းတွေမှာအလုတ်သွားရောက်လုပ်ကိုင်နေတာဖြစ်ပါလေ။စစ်ကောင်စီဘက်ကမြန်မာနိုင်ငံမှာအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာတော့မဏိပူရအစိုးရဘက်ကအထောက်အထားမခိုင်လုံနဲ့မြန်မာနိုင်ငံသားအများအပြားကိုဖမ်းဆီးလာနေတာဖြစ်ပါလေရှင်။